အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာပြည်ကမြို့တိုင်းလူလူမှာခလေးတွေကိုအင်းအကူလုသားတွေအဖြစ်ခိုင်းစေနေတာတွေ့ရပါတယ်ဒါပေမဲ့အင်းအကူခလေးလုသားနဲ့သက်ဆိုင်တဲ့ဥပဒေမရှိသေးတဲ့အတွက်နှိမ့်နာဆုံးရှုံးမှုတွေရှိတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာလူဦးရေ53သန်းမှာ18သန်းဟာအသက်16နှစ်အောက်ကလေးတွေဖြစ်တယ်လို့ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ကဆိုပါတယ်ကလေး18သန်းမှာအလုပ်လုပ်နေတဲ့ကလေးဦးရေက3သန်းခွဲလောက်ရှိမယ်လို့ခန့်မှန်းပါတယ်ဘာသာရေးအဖွဲ့အစည်းတွေမှာမိခိုနေရတဲ့ကလေး2သိန်းကျော်ရှိတယ်လို့ UNICEF အဖွဲ့ကဆိုပါတယ်လက်နက်ကင်ပြည်ပကနဲ့တဘာဝဘေးအန္တရာယ်တင့်နေတဲ့ကလေး4သန်းလောက်ရှိနိုင်ပြီးအခုအညီလိုအပ်နေပါတယ်ကလေးဦးရေ55ရာခိုင်နှုန်းဟာဆင်းရဲတယ်လို့ပြောနိုင်ပါတယ်။ကလေးတွေဟာတိုင်းပြည်ရဲ့အနာဂတ်ပါ။အသက်16နှစ်အောက်အရွယ်ကိုကလေးအဖြစ် ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကသတ်မှတ်ထားပါတယ်။ဒါကြောင့်မြန်မာပြည်မှာကလေးလုပ်သားအများအပြားရှိပြီးအလုပ်မျိုးစုံကိုလုပ်ကိုင်နေကြပါတယ်။အိမ်အကူအဖြစ်လုပ်ကိုင်နေကြတဲ့ကလေးတွေအကြောင်းကို ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကမနစ်ကစာရန်ထုတ်ပါတယ်။ကျဲ့လက်စင်းရဲသားနဲ့ပြိပက္ခဒေတာကတိုင်းသားတွေရဲ့ကလေးဟာအင်းအကူအများဆုံးလှုပ်တာတွေ့ရတယ်လို့ဖော်ပြပါတယ်။အင်းအကူလှုပ်နေတဲ့ကလေးနဲ့လှုပ်မှုတဲ့ကလေးတွေကိုတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ
်။မြန်မာနိုင်ငံမှာကလေးလှုပ်သားတသန်း2သိန်းကျော်ရှိကြောင်း2015တို့ကလေးလှုပ်သားအစိုးရခန်းစာမှာဖော်ပြပါတယ်။2019 ILO စစ်တမ်းကတော့ကလေးအင်းအကူအများဆုံးသုံးတဲ့ရန်ကုန်နဲ့ကလေးအင်းအကူအများဆုံးလာကြတဲ့မြောင်းမြမြို့နယ်ကိုအဓိကထားပြီးစမ်းစစ်ထားပါတယ်။ကလေးကိုအင်ကူလုသားဖြစ်ဖို့ဖန်တီးတဲ့အခြေခံကိုသုံးသပ်ထားပါတယ်။1993ကလေးသူငယ်ဥပဒေဟာစေယုံအလုတ်ယုံနဲ့ဆိုင်းနေမှာလုတ်တဲ့ကလေးတွေနဲ့သာသက်ဆိုင်ပြီးအင်ကူအလုတ်နဲ့မသက်ဆိုင်ပါဘူး။ဒါကြောင့်ကလေးအလုံးမှာအင်ကူလုတ်ပံ권ရှိတယ်လို့ဖြစ်နေပါတယ်။အင်ကူအများစုဟာမိန်းကလေးတွေဖြစ်ကြပြီးအိမ်တွင်းအလုတ်တွေလုတ်ကြရပါတယ်။ယောက်ျားလေးကတော့အိမ်ပြင်မှာတပြက်စီးလဲခြံဆောက်အခြားတောက်တူမင်ရတွေလုတ်ကြရပါတယ်။
ဒါပေမဲ့အင်းအကူလုတ်တဲ့ယောက်ျားလေးဟာလူနည်းစုသာဖြစ်ပါတယ်။ယောက်ျားလေးအများစုဟာစားတောက်ဆိုင်ဘတ်စကားဂိတ်စိတ်ကန်းနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်လုပ်ကြပါတယ်။ချင်းလက်ဒေတာမှာမိဘစီရင်မှုနဲ့ပညာသင်ဖို့အခွင့်အလမ်းမရှိမှုဟာအင်းအကူလုတ်ဖို့တွန်းအားပေးလို့ဖြစ်နေပါတယ်။လေယာအလုပ်လို့မပင်မမဲ့ပေါ်ပါပြီးဘေးကင်းတဲ့အင်းအကူလုတ်ဟာကလေးတွေနဲ့တင့်တော်တယ်လို့ချင်းလက်နေမိဘတွေကယူဆကြပုံရပါတယ်။လက်နက်ကင်ပြိပက္ခဖြစ်ပွားတဲ့အရာဒေသမှာတော့စင်းရဲနွမ်းပါမှုအပြင်လုံခြုံမှုမရှိတာကလည်းကလေးတွေကိုမြို့ကိုဆေလွတ်ရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။မြို့မှာအင်းကူလုံရင်ဗမာစာတက်ကျွမ်းလာရင်နောက်အခါအလုရှာရမှာနဲ့ပညာဆက်သင်ရမှာလည်းအထောက်အကူဖြစ်မယ်လို့ယုံကြည်ကြပါတယ်
။ကလေးအင်းကူရှာဖွေရမှာယုံကြည်စိတ်ချမှုဟာမိဘအတွက်အရေးကြီးဆုံးဖြစ်ပါတယ်။ဒါပေမဲ့အချိန်နေအရကလေးအင်းအကူရှာဖွေသူကိုယုံကြည်ဖို့သာရှိပါတယ်။ကလေးအိမ်အကူစူဆောင်းသူတွေဟာသူတို့နဲ့ပတ်သက်တဲ့အတိုင်းအဝိုင်းကိုဆက်သွယ်ပြီးစူဆောင်းတာများပါတယ်။ဘုန်းကြီးကျောင်းကစာတင်ပေးတဲ့စာတင်ကျောင်းတွေမှာကလေးအိမ်အကူရှာဖွေတာမျိုးလည်းရှိပါတယ်။ကလေးကိုအလုပ်ရှင်စီကိုရောက်အောင်ပို့ပေးတဲ့ဘုန်းကြီးတွေလည်းရှိပါတယ်။ကလေးတွေကိုဘေးကင်းရာကိုပို့ဆောင်ပြီးမိဘစင်ရင်နွမ်းပါမှုတက်တော်အောင်ဘုန်းကြီးတွေကအကူအညီပေးတယ်လို့ယူဆကြပါတယ်။ကလေးအိမ်အကူတွေရွာကိုအလဲပြန်လာတဲ့အခါသူတို့အပေါင်းအသင်းတွေကိုစီယုံသိမ်းသွင်းတဲ့နီလာနဲ့ကလေးအင်ကူတွေကိုစူဆောင်းကြတယ်လို့ ILO စစ်တမ်းမှာဖော်ပြထားပါတယ
်။ယုံကြည်စိတ်ချရတဲ့ကလေးအကူရဖို့အတွက်အလုပ်ရှင်တွေဟာသူတို့ရဲ့အသည့်မိတ်ဆွေတွေကတဆင့်ရှာဖွေတာရှိတယ်လို့ဂျားပွဲစားကတဆင့်ရှာဖွေတာလည်းရှိပါတယ်။ရန်ကုန်ကြီးမြင့်နိုင်ဘူရာဟာအင်ကူအလုပ်သမားတွေစုဝေးတဲ့စုံရက်လူဖြစ်နေပါတယ်။အဲဒီနေရာကအခြားရက်ကွက်တွေကိုကလေးအင်ကူတွေပို့ပေးပါတယ်။ဝဲစားလူရန်စားမှာဘာသာရေးခေါင်းဆောင်ဆရာဆရာမနဲ့လူပိများတဲ့ပုံကူစသဖြင့်လူမျိုးစုံပါဝင်ပါတယ်။ဝဲစားဟာမိမိကျိုးစီးပွားအတွက်ဈာဝင်ဆောင်ရွက်နေပြီမဲ့သူတို့ကိုအလုပ်ရှင်နဲ့ကလေးမိဘတွေကရိုသေလေးစားကြပါတယ်။အများအားဖြင့်အင်းကူလုတ်သားရဲ့မိဘတွေဟာကလေးရမဲ့လစာ3လစာကိုကြိုတင်ထုတ်ယူလေးရှိတာမို့ကလေးဟာအနည်းဆုံး3လပြည့်တဲ့အထိအလုပ်လုပ်ရပါတယ်။ဝဲစားပါရင်ဝဲကကိုနှုတ်ယူထားတာကြောင့်အချိန်မတန်မီစောပြီးအလုတ်ထွက်ရင်လစာနှစရောဖို့ဂရိပြရပါလေအလုတ်မထွက်နိုင်အောင်လှုပ်ထားတာပါပဲ မြို့တိုင်းမှာကလေးအကူလုံသားရှိပေမဲ့အင်းအကူအလုတ်အကင်ဆိုင်ရာဥပဒေမရှိသေးပါဘူးအင်းအကူအလုတ်သမားဘဝကနေအင်းရှင်ပိုင်လုပ်ငန်းရဲ့အလုတ်သမားပြစ်သွားတာမျိုးလည်းရှိကြောင်း IO စစ်တမ်းမှာပေါ်ပြထားပါတယ်ခင်ဗျာ